အခုတော့ဥအောင်ခင်ရဲ့မြန်မာရေးသွန်သက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကိုတပိတ်မှောက်တဲ့လှုပ်ရှားမှုဟာစိတ်ဓာတ်ခိုင်မာဖို့လိုအပ်တဲ့ရေရှည်တိုက်ပွဲဖြစ်ကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
ဥက္ကမူကြီးမင်းအောင်ဆိုင်ဦးဆောင်ပြီးစစ်အာဏာသိမ်းတာကိုပြည်တွင်းပြည်ပမှာတောင်းတပြပြကန့်ကွက်ဆန္ဒပြကြပါတယ်။အနည်း30ကျော်ကဖြစ်ပေါ်တဲ့ရှစ်လေးလုံးအရေးတော်ပုံနဲ့အတော်တူပါတယ်။ထူးခြားတာကတော့စစ်အစိုးရတည်ထောင်ခဲ့တဲ့စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေကိုပါသဘိတ်မှောက်ဖို့တောင်းဆိုကြတာပါပဲ။ CDM အာဏာပြန်ဆိုင်ရေးလှုပ်ရှားမှုမှာစစ်စီးပွားရေးသဘိတ်မှောက်မှုပါဝင်လာပါတယ်။မြန်မာပြည်အနေနဲ့ဥပိုင်ထုတ်ပစ္စည်းကို City Mart နဲ့ Ocean Supermarket ကနေပေးရှားလိုက်ကြောင်းကြားသိရပါတယ်။ဒါပေမဲ့စစ်တပ်ရဲ့စီးပွားရေးလုပ်ငန်း134ခုဟာပြည်သူ့ဘဝနဲ့ရောထွေးလာတာကြာပြီမို့သူတို့နဲ့အဆက်ဖြတ်နိုင်မှုကိစ္စမှာပြဿနာရှိလာနိုင်ပါတယ်။စစ်တပ်ရဲ့စီးပွားရေး Empire မှာတရားစာတ၊ဘီယာ၊စီးကရက်အထည်ချုပ်၊ဘန်လုံငါ၊ဟိုတယ်အင်ချမ်းမြေတည်ယူပို့ဆောင်ရေးကုန်ထုတ်လုပ်ရေးစတဲ့နယ်ပယ်မျိုးစုံပါဝင်ပါတယ်စစ်တပ်ရဲ့ဥပိုင် limited နဲ့စီးပွားရေး corporation ရဲ့အကြီးအကဲဟာတတ်ချုပ်မင်းအောင်လိုင်ပါနိုင်ငံပိုင်ကိုပုဂ္ဂလိကပိုင်လုပ်ပြီးချမ်းဖို့ chronic လက်ထဲထိုးအပ်တဲ့နေရာမှာဥပိုင် limited ဟာကျွမ်းကျင်ပါတယ်ဒါကြောင့်သူတို့ရဲ့ကုန်ပစ္စည်းကိုတပိတ်မှောက်တာဟာရေရှည်တိုက်ပွဲဖြစ်ပါတယ
်မြမရင်နီမြုံနယ်မှုနဲ့ကုမ္ပဏီများဦးစီးဌာန DICA ကိုစီးပွားရေးဥပိုင်လီမီတက်က2020ဇန်နဝါရီလမှတင်သွင်းတဲ့အစီရင်ခံစာအရအစုရှယ်ယာရှင်စစ်မှုထမ်းနဲ့စစ်မှုထမ်းဟောင်း 38,000 ကျော်ရှိကြောင်းသိရပါတယ်။တိုင်းစစ်ဌာနချုပ်တပ်ရင်းတပ်မစစ်မှုထမ်းဟောင်းအသင်းစတဲ့အသင်းအဖွဲ့ 1,800 ကျော်ကလည်းအစုရှယ်ယာပိုင်ဆိုင်ကြပါတယ်။ဥပိုင်လီမီတက်ရဲ့အစုရှယ်ယာ3ပုံတပုံဟာအဖွဲ့အစည်းပိုင်ဖြစ်တယ်လို့ဆိုပါတယ်။အစုရှယ်ယာရှင်ထိပ်တန်းတပ်မှုကြီးတွေရဲ့အမည်ကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။2017မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအစုရှယ်ယာ5သန်းပိုင်ဆိုင်နာမှုတက်တန်းခွဲရရှိသွားပါတယ်။အနောက်ပိုင်းတိုင်းစစ်တပ်နာချုပ်ရဲ့တန်ရင်းတပ်ဖွဲ့95ခုဟာအစုရှယ်ယာ43ရာခိုင်နှုန်းပိုင်ဆိုင်ပြီးအမြန့်ငွေကျပ်တန်း1250ရရှိကြောင်းသိရပါတယ
်။ဒါပေမဲ့စစ်သားနဲ့စစ်ဘူစင်းရဲချမ်းသာခွာခြားတာကိုစစ်သားကျိုင်းတော့စစ်ဘူတိုက်ဆောက်ဆိုတဲ့စကားကတက်တည်ပြနေပါတယ်။မွေးစက်ခုတွေဝေပြီးစစ်အာဏာသိမ်းပွဲကိုဂုံပြုတဲ့တက်ချုပ်ကြီးရဲ့တာအောင်ပြည့်စုံကိုလူသိများပါတယ်။ရိခာစေဝါလုံငန်း၊ရုပ်ရှင်လုံငန်း၊ Mitel Telecom, Stella 7, Yangon Gallery, Yangon စားတောက်ဆိုင်၊အင်းအကန္နာကကန်တာယာဆေးရုံ၊မန္တလေးက Pullman Hotel, Sky One ဆောက်လုပ်ရေးနဲ့ရန်ကင်းမြို့နယ်ကမိုးကောင်းရန်နာဆေးရုံကိုအောင်ပြည့်စုံကပိုင်ပါတယ်။စနီးဖြစ်သူမျိုးရနာထိုက်ကတော့ငင်းချမ်းပြည်စုံကုမ္ပဏီပိုင်ရှင်ဖြစ်ပါလေ။တက်ချုပ်ရဲ့သမီးခင်တီတက်မွန်ဟာ Seven Sense ရုပ်ရှင်နဲ့ Everfit Gym တွေကိုပိုင်ဆိုင်ပါတယ်
။စီးပွားရေးဥပိုင်လီမီတက်ဆိုတဲ့စစ်တပ်ပိုင်ကုမ္ပဏီတည်ထောင်တဲ့1990ကနေ2011အထိ21နှစ်အတွင်းအစုရှယ်ယာရှင်တွေကိုကျပ်ငွေတန်ပေါင်း 38,000 ကျော်ပေးအပ်နိုင်ခဲ့တယ်လို့ဆိုပါတယ်။အဲဒီထဲမှာတရင်တက်ဖွဲ့တွေကိုကျပ်ငွေတန်ပေါင်း9,500လွှဲပြောင်းပေးအပ်နိုင်ခဲ့တယ်လို့သိရပါတယ်။ဒီလိုတွေးရှိချက်တွေကိုနိုင်ငံတကာလူငင်းချမ်းသာကွင်အဖွဲ့ကဥပိုင်လီမီတက်ကိုစာရေးမေးမြန်းတဲ့အခါမှာစာလက်ခံရရှိကြောင်းပြန်ကြားပေမဲ့တွေးရှိချက်ကိုမငင်းဆိုပါဘူး။စစ်တပ်စီးပွားရေးလုပ်ငန်းကရတဲ့အကျိုးအမြတ်ကိုစစ်သားတွေခံစားရတာအလွန်နှေးပါပြီးဗိုလ်ချုပ်ဗိုလ်မှူးတွေကအများဆုံးအကျိုးရရှိနေပါတယ်။စစ်သားကတော့အစိုးရပေးတဲ့လှုပ်သက်ပင်စင်ကိုသာမှီခိုနေရပါတယ်။တမရော်မှာယာဒူးကြီးလေးလေးချမ်းသာလေးလေးဖြစ်ပါတယ်။
1994မှာတည်ထောင်တဲ့ကမ္ဘောဇာကုမ္ပဏီဟာစီးပွားရေးလုပ်ငန်းမျိုးစုံလုပ်ကိုင်နေတဲ့လုပ်ငန်းကြီးတစ်ခုဖြစ်ပါလေ။ကမ္ဘောဇာနဲ့ဥပိုင် limited ဟာကြောက်စိမ့်နဲ့ဗရမျလုပ်ငန်းကိုဖက်ဆက်လုပ်ကိုင်နေတုန်းဖြစ်ပါလေ။ဒါကြောင့်မြန်မာ ruby enterprise ဗရမျလုပ်ငန်းမြန်မာ imperial jade ကြောက်စိမ့်ကုမ္ပဏီနဲ့ concrete ကြောက်မြက်လုပ်ငန်းကိုအမေရိကန်အစိုးရကဒဏ်ခတ်အရေးယူလိုက်တာဖြစ်ပါလေ။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကမြန်မာတပ်ရဲ့အကျိုးစီးပွားဆိုတဲ့စာရန်းကို2019ကထုတ်ဝေပါတယ်စစ်တပ်ရဲ့စီးပွားရေးအရေးအမြစ်ကိုဖျက်ပြစ်နိုင်မှသာအကွင့်ဒုကစစ်ဘိုလ်လူဒန်းစားကိုပြုတ်ပြင်ပြောင်းလဲနိုင်လိမ့်မယ်လို့စာရန်းမှာတင်ပြထားပါတယ် ကျစ်တပ်ပိုင်ကုမ္ပဏီအားလုံးနဲ့လက်အောက်ခံလုပ်ငန်းကိုပြင်မထားပြီးစီးပွားရေးအရာအရေးယူတဲ့နယ်လို့ကုလသမဂ္ဂကအကြံပြုထားပါတယ်။ဒါပေမဲ့ပြည်သူလူထုရဲ့လူမှုစီးပွားရေးကိုမထိခိုက်အောင်အသေးအချာစဉ်းစားကြည့်ရင်ပြီးမှဒဏ်ခအရေးယူရမယ်လို့ဆိုပါတယ်။အမေရိကန်အစိုးရကလည်းစစ်ကောင်းဆောင်ပိုင်းကဘုံမှုပို့ချုပ်ဆယ်ဦးကိုအရေးယူထားပါတယ်။စစ်ဘုတ်တထည့်ရဲ့အကျိုးစီးပွားကိုပြည